ရှမ်းပြည်နယ်တောင်ပိုင်းမိုင်းကိုင်မြို့မှာရှမ်းလက်နက်ကိုင်အဖွဲ့ကနိုင်ငံရေးပါတီတွေကိုမဲဆွဲစည်းရုံးခွင့်မပြုဘူးဆိုပြီးဒေသခံတအန်းပလောင်ပါတီကခရိုင်ရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားထားတဲ့သတင်းကိုပြောပြပါမယ်ကျွန်တော်မိုးစောပါမိုင်းကိုင်မြို့နယ်ပန်ကေတုကျေးရွာအုပ်စုကတအန်းပလောင်ရွာ၃ရွာမှာနိုင်ငံရေးပါတီတွေကိုမဲဆွဲစည်းရုံးခွင့်မပြုဘူးနဲ့ပြက်ကွက်ရင်ဒဏ်ငွေပေးဆောင်ရမယ်လို့NCA အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကသတိပေးထားကြောင်းတအန်းပလောင်အမျိုးသားပါတီ TNP ကပြောပါတယ်။ဒီလိုသတိပေးထားကြောင်း TNP ပါတီကတွားရောက်မဲဆွယ်ရမှာရွာလူတူးကလက်မခံရဲပဲဖြစ်နေတယ်လို့လည်းပါတီရဲ့အထွေထွေတွင်ရင်မှုတစ်မိုင်အုံးခိုင်က VOA ကိုပြောပါတယ်။
TNP အနေနဲ့ကဘလောင်မြူရာပါတီအနေနဲ့ကဆင်းရဲဆင်းဖို့လေ။ဆင်းရဲဆင်းဖို့ဆိုရင်ပန်ကေတုကျေးရွာကိုကျွန်တော်တို့ကဆင်းရဲတယ်။ဆင်းတဲ့အခါကျတော့ဒီရွာလူလူတွေကလက်မခံရဘူးမတွေ့ဆုံရဘူးဗျာအဲဘယ်လိုကြောင့်ဆိုဒီဘက်က RCS ကသူတို့ပါတီတွေနဲ့တွေ့ဆုံမယ်ဆိုရင်တော့တရွာကို10သိန်းတန်ငွေပေးဆောင်ရမယ်ဆိုတော့အစားတွေထပ်တက်ရောက်လာတဲ့အခါကျတော့ရွာလူလူတွေကအဲ့ဒါစိုးရိမ်သွားတာပေါ့စိုးရိမ်မှုတွေရှိတဲ့အခါကျတော့အဲ့ဒါပါတီနဲ့တွေ့ဖို့လက်မခံရတာဖြစ်ပါလေဟုတ်
RCSS အဖွဲ့ကတော့သူတို့ထင်းချုံရံနယ်မြေမှာရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမယ်ဆိုရင်ကြိုတင်အကြောင်းကြားဖို့အစိုးပိုင်းမှာတတိပေးထားပါတယ်။ TNP ပါတီကတော့ပန်ကေတုကျေးရွာအုပ်စုကိုမသွားမီ RCSS ရဲ့ညွှန်ကြားချက်အတိုင်းအကြောင်းကြားခဲ့ပြီးဒီလ24ရက်နေ့မှာတွားရောက်ခဲ့တာဖြစ်ကြောင်းနဲ့ RCSS ကတားမြစ်တာနဲ့ပတ်သက်ပြီး26ရက်နေ့မှာပဲလွိုင်လင်ခရိုင်ရွေးကောက်ပွဲကော်မရှင်ထံကိုတိုင်ကြားစာပေးပို့ထားတယ်လို့လည်းပြောပါတယ်။လွိုင်လင်ခရိုင်ရွေးကောက်ပွဲကော်မရှင်တွင်ရင်မှုဦးသိန်းနိုင်ကလည်း TNP ပါတီရဲ့တိုင်ကြားချက်ကိုလက်ခံရရှိထားကြောင်းအခုလိုပြောပါတယ်
။26ရက်နေ့ကစာလာတင်တယ်။ပန်ကီတူအုပ်စုအဲရွာ၃ရာရှိတယ်လွယ်ရဲတို့ကုန်းပေါင်းတို့ရွာလေးအဲ၃ရာအဲ့ဒီရွာမှာသူကမဲဆွယ်လို့မရဘူးတဲ့မဲဆွယ်လို့မရတဲ့အကြောင်းရင်း RCS ကနေပြီးတော့အဲရွာတကြီးတို့စာရေးတတ်တယ်တဲ့ရွာမှာမဲဆွယ်မယ်ဆိုလို့ရှိရင်ရွာတွေကိုတိုင်ရိုက်မယ်အဲ့ဒါကြောင့်မို့လို့ပလောင်ပါတီကလို့ရှိရင်ဇွားတွေကိုတိုင်ရိုက်မယ်သူကတော့ဆယ်သိန်းလို့ပြောတယ်ဒါပေမဲ့သူချမ်းသာတယ်ငါရေးတာဖတ်ကြည့်တာတော့တသိမ့်မယ်သူကြီးတွေ့တယ်အဲ့ဒါကိုတိုင်ရိုက်မယ်ဆိုတဲ့အကြောင်းမို့လို့မဲဆွယ်လို့မရဘူးတဲ့အဲ့ဒါလို့စတင်ထားတယ်
မိုင်းကိုင်မြို့နယ်အတွင်းမှာနိုင်ငံရေးပါတီ6ခုတည်းမနဲ့ရွေးကောက်ပွဲဝင်ဖို့ပြင်ဆင်ထားပြီးကြံပါတီတွေကတော့တမ်းမြစ်ခံရလို့တိုင်ကြားတာမျိုးမရှိကြောင်းလည်းရွေးကောက်ပွဲကော်မရှင်ကပြောပါတယ်ခရိုင်ရွေးကောက်ပွဲကော်မရှင်အနေနဲ့ပါတီအချင်းချင်းဒါမှမဟုတ်ဌာနဆိုင်ရာနဲ့တစုံတရာဖြစ်ရင်ခေါ်ယူညှိနှိုင်းနိုင်ပေမဲ့အခုအဖြစ်ပြက်ကလက်နက်ကိုင်အဖွဲ့အစည်းဖြစ်နေတာကြောင့်အထက်ကိုတင်ပြထားကြောင်းအခုလိုဆက်ပြောပါတယ
်လက်နက်ကိုင်အဖွဲ့ကငါတို့ကခေါ်လို့လည်းမရဘူးငါတို့ကကံတွယ်လို့ရတဲ့ကိစ္စတွေမဟုတ်ဘူးပြည့်ငါတို့ကအပေါင်းအပြင်ရောက်သွားပြီရောအဲ့တော့ပြည်နယ်ကော်မရှင်ကဆက်တင်ပြထားတာပေါ့ပြည်နယ်ကော်မရှင်ကသူ့ဟိုဟာပေါ့သူ့အစိုးရတို့ဘာလို့နဲ့အဲ့ဒီမှာလမ်းကြောင်းတွေရှိပါလိမ့်မယ်အဲ့ဒီလမ်းကြောင်းတွေကလည်းသူတို့သင့်ဒီအဖွဲ့အစည်းတွေကိုထိကြောင်ပေးဖို့ပေါ့နော်အဲ့လိုမျိုးတော့လုတ်ပေးနိုင်အောင်လို့စာတင်ထားလိုက်တယ
်ဒီသတင်းနဲ့ပတ်သက်ပြီးအတီးပြုတ်မေးမြန်းနိုင်ဖို့ RCSS ကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး2015ခုနှစ်ရွေးကောက်ပွဲကာလကလည်းတအန်းပလောင်မျိုးသားပါတီ TNP ရဲ့မိုင်းကိုင်မျိုးနယ်ဥက္ကဋ္ဌမိုင်းအောင်ခန်းကို RCSS ကဒီဒေသမှာမှလှူရှားဖို့သတိပေးတားမြစ်ခဲ့ဘူးတယ်လို့ဒီတားမြစ်ချက်ကိုမလိုက်နာတာကြောင့် TNP ပါတီမိုင်းကိုင်မျိုးနယ်ပါတီဥက္ကဋ္ဌနဲ့အတွင်ရင်းမှုကိုတလားကြော်ကြာဖမ်းဆီးချုံနှောင်ခဲ့ဘူးပါတဲ့ကိုဗစ်ရောဂါနဲ့နေမြေလုံခြုံရေးပြဿနာတွေရှိတဲ့နေရာတွေမှာရွေးကောက်ပွဲတွေရွှေ့သင့်မရွှေ့သင့်ဆိုတာကိုတော့ရှင်းလာတဲ့လောက်မှာကြေညာမယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်